မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ချင်းပြည်နယ်ပလဝမြို့နယ်ထဲမှာတော့ဒီလအတွင်းမှာပဲရွာသား5ဦးပျောက်ဆုံးနေပါတယ်ဒါရဘတ်စနက်ဆိုရင်တော့စုစုပေါင်း15ဦးထိပျောက်ဆုံးနေတာဖြစ်ပါတယ်သူတို့နဲ့ပတ်သက်ပြီးတော့အခုထိဘာသတင်းမှမကြားရသေးဘူးလို့ချင်းလူခွင့်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီရွာသားတွေကိုဘယ်အဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာမသိရှိရသေးတယ်လို့ဒေသတွင်းလုံခြုံရေးဟာလည်းစိတ်မချရသေးတဲ့အခြေအနေမှာရှိနေပါတယ် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ချင်းပြည်နယ်ပလဝမြို့နယ်တွင်စက်တင်ဘာလကနေအောက်တိုဘာလ9ရက်နေ့ထိကိုဝင်ဆောင်မိခင်တူအပါအဝင်လူ9ဦးထပ်မံပြတ်ဆုံးနေတယ်လို့ချင်းလူခွေရေးအဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်။အထူးသဖြင့်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမာနေတဲ့ဒေသမှာခရီးသွားလာရင်တောင်ရလုံးလုတ်ကန်ရင်ပြတ်ဆုံးနေကြတာပါ။ဒီအချိန်လေးကိုချင်းလူခွေရေးအဖွဲ့ရဲ့ဒါရိုက်တာကိုသေးရာကခုလိုပြောပါတယ်
။ဒီလပဲအောက်တိုဘာ9ရက်မှာပြေဝမြုံနယ်တာယာကုန်းကြီးရွာနယ်ဦးကိုဟရာတောင်ရမှာသူဟင်းတင်းရဲ့ကုပ္ပတောင်ရသွားတာအဲ့တော့ချိန်နဲ့ပြန်ရောက်မလာတာနဲ့သူ့ဇနီးတဲ့ချစ်သူတို့တန်တာဥပတောင်းရကိုသူပြန်ပြီးတော့သူ့ယောက်ျားကိုသွားချတာအဲ့ဒါခြာရင်းနဲ့လဲသူ့ပါတခါတည်းကြောက်သွားတယ်ညောက်စလုံးပေါ့နော်ဒီပြဖြစ်စဉ်တစ်ခုကတော့စက်တင်ဘာလ14ရက်နေ့မှာပေါ့ဝင်းချောင်းဝရွာသား3ဦးဟာရခိုင်ပြည်နယ်မြောက်ဦးညုံနယ်စံဦးကျေးရွာမှာသူတို့စံငါပြီးသွားဝေးကြတာစက်တီတစ်စီးနဲ့ပေါ့နော်အဲ့မှာအပြန်မှာသူတို့ပျောက်သွားတာတက်တယ်လည်းပျောက်တယ်လူလည်းပျောက်တယ်ခုကြည့်တယ်တော့အခုနောက်ဆုံးဒီလ9ရက်နေ့ဆို15ယောက်ရှိပြီတော့အဲ့ဒီကိုဝန်ဆောင်မြင်းကလေးဥပဝန်ပေါ့နော်15ယောက်ရှိပြီ
လက်ရှိချိန်ထိရွာသား15ဦးပျောက်ဆုံးနေဆဲဖြစ်ပြီးအဆက်အသွယ်မရသေးဘူးလို့သူကဆိုပါတယ်တရားကုန်းကြေးရွာဟာမြမတမတော်ရဲ့စစ်ပြူဟာစခန်းရှိတဲ့ခမောင်းဝကြေးရွာကနေလေးမိုင်ခန့်တာကွာဝေးနေတယ်လို့အေအေလက်နက်ကင်ဖွဲ့လှုပ်ရှားသွားလာနေတဲ့နေရာနဲ့လည်းနှိစက်နေတာကြောင့်ဘယ်ဖွဲ့ဖမ်းသွားတယ်ဆိုတာအတိမပြုနိုင်သေးပါဘူး။ဒါပေမဲ့ဒီလိုဖမ်းဆီးမှုဖြစ်စဉ်မှာဒေသခံရွာသားတွေကရခိုင်လက်နက်ကင်ဖွဲ့ကလို့ယူဆနေကြောင်းကိုသေးရာကပြောပါတယ
်။စစ်တပ်သွားလာဒီကိုအဲ့ဒီရခိုင်ပြည်နယ်နဲ့ချင်းပြည်နယ်နဲ့စပ်ပေါ့နော်အဲ့နဲ့ညီတော်ဖွဲ့မှာအေအေတပ်ဖွဲ့တွေကတခါတလေဝင်ရောက်ပြီးတော့ခါတလေလူဒီစစ်တခါတလေဆန်ဒီစစ်ပြီးတော့ဆန်ဒီလည်းယူရဆိုတာပြောတာရှိတယ်အဲ့ဒီတော့သွားတဲ့လူဒီလည်းရခိုင်သမတော်ရေဖွင့်လက်ချက်ဖြစ်မယ်လို့တို့ဖတ်ချက်ပြီးတယ်ဒါပေမဲ့ကျွန်တော်တို့ဖဲရတော့အိခတိပြုချက်တော့ကျွန်တော်တို့မှမရှိဘူးဖြစ်နေတယ်ပေါ့နော်
ရခိုင်လက်နက်ကန်ရေဖွင့်ပြောခွင့်ရခိုင်ဒုက္ခကတော့ရွာသားတွေကိုသူတို့ဖွင့်ဖမ်းဆီးတာမရှိကြောင်းပြောပါတယ
်ကျွန်တော်တို့ဘက်ကအဲ့လိုမျိုးဒီဖမ်းဆီးထားတာလည်းမရှိဘူးကျွန်တော်တို့အရင်ကဟောကြပြီးလေအကုန်လုံးပြန်လှည့်ပေးပြီးဘူးအဲ့လိုမျိုးထင်းထင်းထားတာဘာမှမရှိဘူ
းပြီးခဲ့တဲ့မလ30ရက်နေ့ကပလဝမြို့နယ်သွင်းကင်းလောင်းရွာမှာလမ်းလုံငန်းလှုပ်ဆောင်နေတဲ့စုစုဆန့်ကုမ္ပဏီဝန်ထမ်းလမ်းဖားလူသမားရှိဦးကိုအေအေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားပြီးဩဂုတ်လ16ရက်နေ့မှာပြန်လည်လှုပ်ပေးခဲ့ပါတယ်ပလဝမြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်တိုက်ပွဲဖြစ်စဉ်တွေကြောင့်ပလဝမြို့နယ်မှာစစ်ဘေးရှောင်2000ဝန်းကျင်ရှိနေတယ်လို့ပလဝစစ်ရှောင်ကူညီပေးရေးအဖွဲ့တွင်းမှူးဦးကျော်အောင်ကပြောပါတယ
်တိုးတာတော့မရှိဘူးလက်ရှိကခမန်2000ဝန်းကျင်လောက်တော့ရှိနေသလိုရေပေါ့နေရာတော့ပြန်ပြနေတယ်ညတဲ့နေရာကတော့အဓိကဒီမိစာတော့အများဆုံးရှိတယ်နေထိုင်စားတောက်ရိတ်ကအခုလက်တော်မှာတော့ရှိနေပါလား
လက်ရှိပလဝမြို့နယ်နေစပ်ဘက်မှာတိုက်ပွဲဖြစ်ပွားနေပြီးဒေသအတွင်းတိုက်ပွဲလျော့ကျလာနေတယ်လို့လည်းသူကဆိုပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာတော့မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသား9000နီးပါးစစ်ဘေးသိမ်းရှောင်နေရတယ်လို့စစ်ရှောင်ကူညီရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ